ဂျာမနီနိုင်ငံမှာပထမဆုံးချိန်အာဖရိကဝက်တုတ်ကွေးရောဂါရှိကြောင်းကြေညာလိုက်တဲ့အတွက်ဂျာမနီကဝက်သားအတွက်ပစ္စည်းတွေတင်သွင်းမှုရပ်ဆိုင်းလိုက်ကြောင်းတရုတ်အစိုးရကစနေနေ့မှကြေညာပါတယ်ဂျာမနီဟာဥရောပတိုက်မှာဝက်သားထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပါတယ်တရုတ်နိုင်ငံမှာအလားတူဝက်တုတ်ကွေးရောဂါတွေ့ရှိခဲ့ပြီးတဲ့နောက်ဂျာမနီကဝက်သားတင်သွင်းမှုတွေတရုတ်ဘက်ကတိတိတသာတိုးမြင့်လာတာပါဂျာမနီအရှေ့ပိုင်းဘရန်ဒန်ဘတ်ပြည်နယ်အတွင်းတည်နေတဲ့ဝက်တကောင်မှာအာဖရိကဝက်တုတ်ကွေးရောဂါပိုးကူးစက်နေတာကိုသိပ္ပံပညာရှင်တွေစမ်းသပ်တွေ့ရှိကြောင်းဂျာမနီစိုက်ပျိုးရေးဝန်ကြီးဌာနကကြာသပတေးနေ့ကပြောပါတယ်မနစ်ကပိုလန်နိုင်ငံမှာအလားတူရောဂါပိုးကူးစက်မှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်ခဲ့တာကြောင့်အဲဒီကနေဂျာမနီကိုကူးလာမလားဆိုတဲ့အပေါ်အာဏာပိုင်တွေကြားစိုးရိမ်မှုရှိနေကြတာပါအခုလိုရောဂါပိုးတွေ့ရှိကြောင်းသတင်းထွက်ပေါ်လာတဲ့အတွက်ဂျာမနီကဝက်သားတင်ပို့မှုကိုတရုတ်ဘက်ကရပ်ဆိုင်းလိုက်ပြီးတရုတ်နိုင်ငံကိုရောက်နေပြီးသားဝက်သားတွေပစ္စည်းတွေကိုဂျာမနီကိုပြန်ပို့တာဒါမှမဟုတ်ဖြက်စီးပစ်တာတွေလုဆောင်သွားမယ့်အကြောင်းတရုတ်အောက်ခွန်နဲ့စိုက်ပျိုးရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အာဖရိကဝက်တုတ်ကွေးဟာတောဝက်နဲ့အိမ်မွေးအသားစားဝက်တွေအသက်သေးဆုံးမှုဖြစ်ပေါ်စေသလိုကူးစက်မှုလည်းမြန်ဆန်တဲ့ရောဂါပိုးဖြစ်ပေမဲ့လူတွေကိုအန္တရာယ်မပြုဘူးလို့ဆိုပါတယ်ခင်ဗျာ။